လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချတာရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဟာမနက်ဖြန်ဧပြီ17ရက်နေ့မှာသူ့ရဲ့နှစ်ရက်ကြာဘင်္ဂလားဒေ့ရှ်ခရီးစဉ်စတင်မှာဖြစ်ပါတယ်။ဒုက္ခသည်ပြည်လဲလက်ခံရေးလှုပ်ဆောင်နေမှုနဲ့ပတ်သက်လို့နိုင်ငံတကာဘက်ကဖိအားတွေပြင်းထန်နေချိန်မှာပဲဒီခရီးစဉ်ပေါ်ပေါက်လာတာဖြစ်ပါတယ်။ခရီးစဉ်အတွင်းမြန်မာနိုင်ငံကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြည်လဲလက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပေမဲ့ဘာတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတာကိုအသေးစိတ်မသိရသေးပါဘူး။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေရှိရာစခန်းတွေကိုပါတွားရောက်ဖို့စီစဉ်ထားတာကြောင့်ဒါဟာမြန်မာအစိုးရအစိမ့်မြင့်အရာရှိတဦးအနေနဲ့ပထမဆုံးအကြိမ်ဒုက္ခသည်စခန်းတွေကိုတွားရောက်ခြင်းလည်းဖြစ်ပါတယ်။သူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုအခုလိုပြောပြတာဖြစ်ပါတယ်
။ဘော်ယူနဲ့မမကန်ကန်လုပ်နေတယ်ဆိုတာတွေကိုအဲဒီမှာရှိရဲ့ဒီအဲဒီဟိုဘက်ကဲမျိုးရောက်နေတဲ့သူတွေကပြည်ကျင်မှသိမယ်ဒီ message share ရောက်လားမရောက်လားဒီတဲ့င်းစကားတွေကတကယ်ရောအမှန်ကိုသိရလားဆိုတာအဓိကတော့ဘာလဲဆိုကျွန်တော်ပြန်လည်လက်ခံရေးကိုကျွန်တော်တို့အစင်းင်းဖြစ်နေတယ်အစင်းင်းပြောင်းကြိုးစားဆောင်ရွက်နေတယ်အစင်းင်းလည်းဖြစ်တယ်ဒါပေမဲ့ပြန်လည်လက်ခံဖို့အတွက်မစနိုင်ဘူးပေါ့အဲ့တော့ဒီမဟုတ်စာချုပ်တိုင်းလှုပ်ဆောင်ဖို့အတွက်ကနှောက်နှေးနေတာတွေရှိနေတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်နဲ့ပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆောင်ရွက်ရမှာရှိတယ်ဒါကြောင့်မို့ကျွန်တော်တို့သွားတယ
်ပြီးခဲ့တဲ့ February လကမြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဘင်္ဂလားဒေ့ရှ်နိုင်ငံတွားရောက်ခဲ့စဉ်မှာမြန်မာပြည်ကိုပြန်ပို့မယ့်ဒုက္ခသည်အိမ်တောင်စု1900နီးပါးနဲ့လူဦးရေ 8,000 ကျော်စာရင်းကိုဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကပေးအပ်ခဲ့ပါတယ်။လောလောဆယ်မှာဒီလူဦးရေ 8,000 ကျော်ထဲက 800 ကျော်ဟာမြန်မာပြည်မှာနေထိုင်ခဲ့သူတွေအဖြစ်နှစ်ဖက်အတည်ပြုပြီးဖြစ်တာကြောင့်သူတို့ကိုပြန်လည်လက်ခံဖို့အသင့်ရှိနေကြောင်းအလုံတမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးဦးသိန်းစွေကမကြသေးခင်ကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့လူစည်းရင်းပေးတာမှာသဘောတူထားတဲ့သမတ်ပုံစံမဟုတ်ပဲပေးပို့ထားတာတွေနဲ့ပတ်သက်လို့နှစ်နိုင်ငံကြားအကြေတဝင့်ဆွေးနွေးအဖြစ်ရှာမယ်လို့လည်းဒေါက်တာဝင်းမြတ်အေးကဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနှစ်နှစ်အတွင်းနေရပြန်ရေးအတွက်အစီအစဉ်သဘောတူညီချက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့တည်တည်ချာချာမစတင်နိုင်သေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံကို6ရက်တာလာရောက်ခဲ့တဲ့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အာဆူလာမွဲလာကရခိုင်မြောက်ပိုင်းကိုတွားရောက်ခဲ့တာမှာထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်နေရချထားရေးပြင်ဆင်ဆောင်ရွက်မှုတွေကိုမတွေ့ခဲ့ရတာကြောင့်ဒုက္ခသည်တွေနေရပြန်ရေးဟာအဆင်သင့်မဖြစ်သေးဘူးလို့ဆိုထားပါတယ်။ဒါပေမဲ့လက်ရှိမြန်မာအစိုးရဘက်ကတော့ဒါကိုငြင်းဆန်ထားပြီးပြန်လည်လက်ခံရေးအတွက်အဆင်သင့်အနေထားမှာရှိတယ်လို့ဆိုထားပါတယ်။ဒီခီးစင်မှာဒုက္ခသည်တွေနဲ့တွေ့ဆုံပြီးပြန်လည်လက်ခံနိုင်ရေးအတွက်ပြင်ဆင်ထားတာတွေကိုဒုက္ခသည်တွေသိရှိနိုင်ဖို့ရှင်းလင်းပြောဆိုသွားမယ်လို့လည်းဝန်ကြီးကဆိုပါတယ်
။ဒီကတော့ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့သဘောယိုးနဲ့ကျွန်တော်တို့ရဲ့ပုံမှန်ကန်စွာဆောင်ရွက်တဲ့လှုပ်ဆောင်ချက်တွေကိုသိဖို့ပေါ့နော်။သဘောယိုးနဲ့မှန်မှန်ကန်ကန်လုပ်နေတယ်ဆိုတာတွေကိုအဲဒီမှာရှိရဲ့ဒီအဲဒီဟိုဘက်ကဲမျိုးရောက်နေတဲ့သူတွေကသိကျင်မှသိမယ်ဒီ message share ရောက်လားမရောက်လားဒီသတင်းစကားတွေကတကယ်ရောအမှန်ကိုသိရလားဆိုတာအဓိကတော့ဘာလဲဆိုကျွန်တော်ပြန်လည်လက်ခံရေးကိုကျွန်တော်တို့အစင်းင်းဖြစ်နေတယ်အစင်းင်းပြောင်းကြိုးစားဆောင်ရွက်နေတယ်အစင်းင်းလည်းဖြစ်တယ်ဒါပေမဲ့ပြန်လည်လက်ခံဖို့အတွက်မစနိုင်ဘူးပေါ့ဘာကြောင့်မစနိုင်နေလဲဆိုတော့ဒီသဘောတူစာချုပ်တိုင်းကတောက်လျှောက်လှုပ်ဆောင်သွားမယ်ဆိုရင်ကျွန်တော်စပစ်တာကြားပြီခင်ဗျအဲ့တော့ဒီသဘောတူစာချုပ်တိုင်းလှုပ်ဆောင်ဖို့အတွက်ကနှောက်နှေးနေတာရှိနေတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ဘက်နဲ့ပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆောင်ရွက်ရမှာရှိတယ်ဒါကြောင့်မို့ကျွန်တော်တို့သွားတယ်
နှစ်ရက်ကြာခီးစဉ်အသေးစိတ်အစီအစဉ်ကိုတော့ညှိနှိုင်းဆဲရှိသေးကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူက VOA ကိုခုလိုပြောပြပါရစေ။
အဲ့တော့အဓိကတော့ကျွန်တော်တို့ဒါကာနဲ့ကော့ခ်စာနဲ့နှစ်ခုသွားဖို့အစီအစဉ်နေပါလေ။အဲ့တော့အခုအစီအစဉ်အသေးစိတ်ကတော့အခုကျွန်တော်တို့ဒါကာဘက်မှာကျွန်တော်တို့မြန်မာသမ္မတကြီးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနနဲ့ညှိနေပါလေ။အဲ့တော့ပြီးရင်တော့ကျွန်တော်တို့ဒါကာမှာကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်
။ဒုက္ခသည်စခန်းတွေကိုမြန်မာအစိုးရအစိမ့်မြင့်တာဝန်ရှိသူတဦးအခုလိုတွားရောက်မဲ့ဒီအစီအစဉ်ကိုကျေနပ်အားရကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောဆိုထားပြီးဘင်္ဂလားဒေ့ရှ်အစိုးရဘက်ကနောက်တစ်တုပ်ပြန်လည်ပေးပို့မယ်လူတထောင်လောက်စာရင်းကိုလည်းမကြခင်မှာမြန်မာအာဏာပိုင်တွေလက်ထဲပေးအပ်သွားမယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြထားကြပါရဲ့ရှင်။